ကျောင်းအစားစုကြီးဟာဒီကနေ့မနေ့တာချီလိုက်ကနေချိုင်းတကုံသွားမိုင်းဖြံမြို့မှာမနေ့9နာရီကခိတရန်နာပြီးမဲဆွဲစီယုံစကားပြောကြခဲ့ပါတယ်မြို့ကန်တဦးကရှမ်းလူမျိုးတွေကိုတကယ်ချစ်ရလားရွေးကောက်ပွဲမှာအနိုင်ရပြီးရှမ်းပြည်နဲ့ရှမ်းလူမျိုးတွေကိုမေ့သွားမှာလားလို့မေးမြန်းခဲ့ပါတယ
်တိုင်းရင်းသားလူမျိုးစုတစုတည်းကိုပဲချစ်တယ်ဆိုရင်ကျွန်မမှားပါလိမ့်မယ်ကျွန်မတို့တိုင်းရင်းသားတွေအားလုံးကိုချစ်ပါတယ်လို့ကျွန်မပြောပြရစေ
မနေ့ကပန်းရောင်ဝတ်စုံနဲ့ဒေါအောင်စုကြည်ဟာဒီကနေ့တော့အုတ်ခဲရောင်အေးရင်နဲ့အဝါရောင်ရှမ်းဝတ်စုံကိုဝတ်ဆင်ထားပါရခင်ဗျာကန်းကောပန်းတွေလည်းဝေလို့ပါပဲဒေါအောင်စုကြည်ကနိုင်ငံတစ်ခုလုံးရဲ့ပညာရေးစီးပွားရေးကျန်းမာရေးကဏ္ဍပေါင်းစုံကိုပြင်ဆင်ဖို့လိုကြောင်းဒါအပြင်ပြည်သူတွေကလူတကာကိုကြောက်ရွံ့နေရတဲ့ဘဝကလွတ်ကင်းဖို့လိုကြောင်းနေကြားဒေသတွေမှာအခုဒေသခံဝန်ထမ်းတွေစုပေါင်းထားတဲ့မိုဘိုင်းတင်းခေါ်တဲ့အဖွဲ့တွေဖွဲ့ပြီးအခွန်အစမတန်ကောက်ခံနေတယ်ဆိုတာတွေကိုသူကြားသိရကြောင်းဒီဟာတရားအင်ပနာဆိုးရတဲ့အတွက်ပြင်ဆင်ဖို့လိုကြောင်းစသဖြင့်ပြောကြားခဲ့ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးဗန်စနစ်ကိုမုတ်ချပြင်ဆင်ဖို့လိုကြောင်းလည်းပြောပါရယ်ခင်ဗျာ
။မဟုတ်ပါရှိတယ်။မဟုတ်ပါရဲ့လုံပိုင်ခွင့်နေရာဆက်ကူပေါ်မှာဖတ်လိုက်တော့အင်ပနာမှကြည့်လို့ကောင်းပါတယ်။အင်ပနာမှဖတ်လို့ကောင်းပါတယ်။ဒါပေမဲ့တကယ်ပဲမဟုတ်ပါဟာအစိုးရရဲ့ချုပ်ကန့်မှုကနေပြီးတော့လွတ်လပ်မှုရှိသလားဆိုတာအဲ့ဒါအရေးကြီးတာပါ။ဘဟုဘာကအစိုးရကနေပြီးတော့ကြိုက်တယ်လို့ခိုင်းတယ်လို့လုံးဝမဲ့ဗာမျိုးဆိုလို့ရှိရင်ကျမတို့စီးပွားရေးအတွက်လည်းဒါနစ်နာနိုင်ပါ့
မိုက်ဖြတ်မျိုးကဟောပြောပွဲကိုလူပြိတ္တ900ခန့်တက်ရောက်ခဲ့ပါတယ်ဒေါ်စားစုကြည်ဟာမိုက်ဖြတ်ကနေကြိုင်းတူကိုမနေ့17ရက်မှာရောက်ရှိပါတယ်ခင်ဗျ